သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှင်များယနေ့ဇန်နဝါရီလ15ရက်တနင်္လာနေ့အတွက် SPS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်က Terrell Ong ပါယနေ့အတွက်ထိတ်တန့်သတင်းများဩစတြေးလျဟိုဘတ်မြို့မှာမွေးဖွားတဲ့ဘုရင်မမယ်ရီအားဒန်မတ်နိုင်ငံသရဖူကိုချီးမြှောက်ဂုဏ်ပြုခံရခင်ဘူးဖြစ်သူအိရှေ့ဆန်ဖက်ဒရစ်ဒသမဘုရင်ဖြစ်ဆက်ခံပြီးနောက်ဟိုဘတ်မှာမွေးဖွားတဲ့မယ်ရီဒေါ်နယ်ဆင်သည်ယခုအခါဒန်မတ်ဘုရင်မမယ်ရီဖြစ်လာမယ့်သတင်းကိုဩစတြေးလျများကလှိုင်လွှဲစွာကြိုဆိုကြပါသည်ကိုပင်ဟေဂန်တွင်3ဒီဂရီစင်တီဂရိတ်အပူချိန်ဖြင့်လူများစုရုံကမြို့တော်အနက်ဖျားကြောင်ခေါင်းတော်များတိခတ်မှုများဖြင့်လူကြိုက်များတဲ့တော်ဝင်စုံတွဲကိုကြီးရှုရာစုဝေးခဲ့ကြပါတယ်။ဘီအန်ဖက်ဒရစ်နဲ့မိဖုရားမေရီတို့ကိုလူအုပ်ကြီးမှရွှင်ပြူးစွာကြိုဆိုခဲ့ကြပြီးဘီအန်သစ်သည်သူ့မျက်လုံးမှဘီအီတစ်ဆက်ကိုတုံနေတာကိုလည်းမြင်တွေ့ခဲ့ရပါတယ်။တော်ဝင်ဆက်ခံမှုသည်နှစ်ပေါင်း900ခန့်အတွက်အသက်83နှစ်အရွယ်ဘီအန်မှဘက်ဂရသတီတီနာဆွန်မီပထမဆုံးဒန်မတ်ရောဖြစ်လာမှာဖြစ်ကြောင်းမကြသေးမီကကြေညာချက်အပြီးတွင်ပေါ်ပြခဲ့ပါသည်အထက်လွှတ်တော်အမတ်ဘန်နီဝွန်အရှိအလေပိုင်းခီးဤထွက်အထက်လွှတ်တော်အမတ်ဘန်နီဝွန်သည်ဟာမစ်တိုရဲ့အောက်တိုဘာ9ရက်တိုက်ခိုက်မှုနောက်ပိုင်းအစ္စရေးသို့လေပတ်လာရောက်ရန်ဩစတြေးလျရဲ့ပထမဆုံးအကြီးတန်းနိုင်ငံရေးသမားဖြစ်လာပြီးနောက်သူမသည်ယနေ့ဇန်နဝါရီလ15ရက်နေ့တွင်ထွက်ခွာမှဖြစ်ပါသည်သူမ၏ပထမဆုံးအရှိလဲပိုင်းခီးစဉ်တွင်အထက်လွှတ်တော်အမတ်ဝွန်သည်အစ္စရေးဂျော်ဒန်သင်ပိုက်ခံထားသောပါလက်စတိုင်းနယ်မြေများနှင့် United Arab Emirates နိုင်ငံများသို့တပတ်အတွင်းသွားရောက်မှဖြစ်ပါသည်ယေမန်ရှိဟူသီသဘုံများထိ ंछ ုတ်ထားသောနယ်မြေအား American နှင့် Britain တို့ကဘုံကျဲတိုက်ခိုက်မှုကိုဩစတြေးလျကထောက်ခံခဲ့ပြီးရပိုင်အကြားတွင်အီရန်ကျောထောက်နောက်ခံပြည်အဖွဲ့မှပင်လယ်နီအတွင်းစီးပွားရေးသင်္ဘောများကိုစတင်တိုက်ခိုက်ခဲ့ပါသည်။အီရန်သည်ပဋိပက္ခတွင်ဝင်ရောက်ဆွတ်ဖက်နေပြီးအဖြစ်သဘောဆောင်တဲ့အခမ်းအနားမှပါဝင်နေကြောင်းဝန်ကြီးချုပ်အန်သနီအယ်ဘနီစီကပြောဆိုပါသည်။ဆန်တဲ့အမဝန်သည်ဩစတြေးလျသည်ဒေသတွင်ရင်းချမ်းရေးအတွက်မိဖက်များနဲ့လက်တွဲလှုပ်ဆောင်ရန်ကတိပြုထားကြောင်းပြောဆိုပါသည်။အဆင့်30အခွန်ဖြတ်တောက်မှုမငြိမ်များမှုကိုစီမံခန့်ခွဲရန်ဖက်ဒရယ်အစိုးရကကတိပြုထားတော်လဲငွေငွေမြင့်မားသောဩစတြေးလျများသည်အခွန်ဖြတ်တောက်မှုများဆက်လက်ရရှိမယ်လို့ဝန်ကြီးချုပ်အန်သနီအယ်ဘနီစီကပြောဆိုပါသည်။ငွေငွေမြင့်မားသူများသည်အမြင့်ဆုံးအမြတ်များရရှိရန်သမတ်ထားတဲ့အငင်းပွားပွဲအခွန်ဖြတ်တမှုအဆင့်30ကိုဇူလိုင်လ1ရက်မှစတင်အသက်ဝင်ပြီဖြစ်ကြောင်းဝန်ကြီးချုပ်ကထပ်မံတည်ပြုပြောဆိုပါရယ်ရခိုင်ညွန်ပေါင်းအစိုးရရဲ့မူဝါဒဖြစ်တဲ့အဆိုပါ package သည် 32.500 ဂိုင်လုံးနဲ့38ရာဂိုင်လုံးဝင်ငွေရှိသည့်အုပ်စုများကိုဖျက်သိမ်းမိဖြစ်ပြီးဝင်ငွေဒေါ်လာ45,000နဲ့20,000ကျားရရှိသည့်အုပ်စုမှ30ရာဂိုင်းနှုန်းကိုစောင့်ကြည့်ရမှာဖြစ်ပါတယ် National MP Barnaby Joyce ကအစိုးပိုင်းက Channel 7ရဲ့ Sunrise သို့ပြောကြားရာတွင် Albanese အစိုးရသည်၎င်းရဲ့2022ခုနှစ်ရွေးကောက်ပွဲမဲဆွယ်မှုတွင်ပေါ်ပြခြင်းရှိသောမူဝါဒကိုပြောင်းလဲသင့်တယ်လို့ပြောဆိုပါတယ် Mr. Albanese မှ ABC Radio Melbourne သို့ပြောကြားရာမှာဖျက်တောက်မှုများသည့်ငွေကြေးဖောင်းပွမှု Policy တွင်အကျုံးဝင်ကြောင်းပြောကြားခဲ့ပြီးဖရဘတ်ဂျက်တွင်စာဝတ်နေရေးအခက်အခဲကြုံရသောအော်စီများကိုကူညီဆောင်ရွက်ပေးမယ်အစီအမံများကိုဆက်လက်ချိရှိသွားမယ်လို့ပြောဆိုသွားပါတယ်။တိုင်ဝမ်အနိုင်ရပါတီကိုနိုင်ငံခြားအစိုးရများကဂုဏ်ပြု။အာနာယဒီမိုကရက်တစ်တိုးတက်ရေးပါတီ DPP ရဲ့သမရလောင်းလိုင်ချင်းတဲကဇန်နဝါရီ23ရက်မှာနိုင်ရရှိခဲ့တဲ့တိုင်ဝမ်ရွေးကောက်ပွဲရလာဖို့တုံ့ပြန်တဲ့အနေနဲ့နိုင်ငံခြားအစိုးရတွေနဲ့ကဘာတဝမ်းကတာဝန်ရှိသူတွေကချိန်ညာချက်ထုတ်ပြန်ရင်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။တိုင်ဝမ်နဲ့တရားဝင်တန်တမာဆက်ဆံရေးမရှိသေးပေမဲ့ဂျပန်နိုင်ငံဟာအရေးကြီးတဲ့မိဖက်ဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုကိုအလေးထားတယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီး Yokokamikawa ka sanine ga thopyan ne chinya che the ma pyo su tha ba de japan nainga ma shi de tayut tan yong ga do kamikawa ye goun pyu saka pyo cha che ko pyat pyat da da kan kwet de lo january la 14 ne ga pyo su ke ba de dpp party ye line ye aung pwe ha yi de cha phyat cho sat san ye ye a che kan a khin chin ko a pyang lwe lou ma ma hou be nainan ja ma su phat mu ko a khai ma san chin de lo တရုတ်နိုင်ငံတော်ကောင်စီတိုင်ပင်ရေးရယုံကသူ့ရဲ့တရားဝင်ဝက်ဘ်ဆိုက်မှာကြီးညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်သနီဘလင်ကင်ကတိုင်ဝမ်ရဲ့ခိုင်မာတဲ့ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေရဲ့ချမ်းခိုင်မှုကိုပြသခြင်းအတွက် DPP ရုပ်ဖလက်များကိုပိုမိုကြားသိရင်SBS Language Podcast ကိုတွားရောက်နားဆင်ကြည့်ပါ။သို့မဟုတ်ဝင်ရောက်ကြည့်ရှုပါ။
SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ။